ซีเรียနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂစောင့်ကြည့်လိလာရေးအဖွဲ့ကအဖွဲ့ဝင်20ကျော်ဟာซีเรียနိုင်ငံကနေတနင်္လာနေ့မှာထွက်ခွာသွားပါပြီလက်ကျန်စောင့်ကြည့်နေတဲ့လိလာရေးအဖွဲ့ဝင်100ကျော်ကတော့တမ်းပီအတွင်းမှာတတ်မှတ်ထားတဲ့နေရာ4နေရာမှာဆက်လက်ရှိနေအောင်မှာဖြစ်ပါတယ်လက်နဲ့ကိုင်းဆောင်ထားခြင်းမရှိတဲ့ကုလသမဂ္ဂစောင့်ကြည့်လိလာရေးအဖွဲ့ဝင်တွေကိုအရေးအတွက်ရှော့ချပြီးတော့နောက်ထပ်တလတတန်းထပ်တိုးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဇူလိုင်လအတွင်းမှာသဘောတူညီခဲ့ပါတယ်။ဧပြီလအတွင်းကချထားခဲ့တဲ့စောင့်ကြည့်လိလာနေသူတွေအရေးအတွက်300ကနေ150ထိရှော့ချခဲ့တာပါ။ဆီးရီးယားမှာချထားတဲ့လက်နဲ့ကိုင်းဆောင်ခြင်းမရှိတဲ့ကုလသမဂ္ဂလိလာစောင့်ကြည့်သူတွေဟာဩဂုတ်လကုန်နောက်ပိုင်းကျလို့ရှိရင်ဆီးရီးယားနိုင်ငံမှာရှိမနေသင့်တော့ဘူးလို့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့သတင်းပတ်တွင်ပြောဆိုခဲ့ပါတယ်။အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလူညုံရေးကောင်စီဟာဆီးရီးယားနိုင်ငံအတွင်းရောက်ရှိနေတဲ့ကုလသမဂ္ဂဝန်ထမ်းတွေရဲ့အရေးနဲ့ပတ်သက်ပြီးတော့ဩဂတ်လ16ရက်နေ့မှာဆွေးနွေးဖို့ရှိနေပါတယ်။လက်ရှိတာဝန်အနှင်းထားမှုကမကြခင်မှာကုံဆုံးတော့မှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့နှစ်မတ်လကစပြီးတော့ဖြစ်ပွားနေတဲ့တမရဘာရှောင်းအယ်အဆက်ကိုစန့်ကျင်တဲ့အရေးခင်အတွင်းအစိုးရတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့သူအရေးအတွက်ဟာ1000ကျော်နေပြီလို့သိရပါပါတယ်ခင်ဗျာ။